ညာခင်ဗျာဒီနေ့တဲ့လေးလိုက်စင်မှာတော့လူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါရှင်းနေ2020ပြည့်ချိန်မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်တစ်ကြိမ်ကျင်းပတော့မှာမို့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်ကြည့်မှာပါဆိုတော့လူလူကရွေးချယ်လိုက်တဲ့ကိုယ်စားလှယ်အုပ်ချုပ်ရေးဥပဒေရွေးကိစ္စတွေမှာတောင်းယူခဲ့တာအခုဆိုရင်3နှစ်လောက်ရှိသွားပါပြီဆိုတော့ဒီကာလအတွင်းမှာနိုင်ငံရေးစီးပွားရေးပြည်တွင်းညီညွတ်ရေးဘာတွေများဆောင်ရွက်နိုင်ခဲ့ကြပါပြီလဲမဲဆန္ဒရှင်တွေအတွက်တာဝန်ချေခဲ့ပါပြီလားဆိုတာတွေကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲဦးအောင်သူငယ်ဒေသဆရာဦးစီတော်အောင်မျိုးကိုဖိတ်ကြားထားပါတယ်ဆိုတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသပ်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဒီအခုလုံးဝဒီ3နှစ်လောက်အတွင်းမှာပေါ့လေရေဘူးရပြန်သုံးသပ်မယ်ဆိုရင်ကျွန်တော်ဒီလူလူကရွေးချယ်ထားခဲ့တဲ့ကိုယ်စားလှယ်နဲ့ထူးထူးခြားခြားဆွမ်းဆောင်နိုင်ရည်ရှိရဆိုရင်ဘာတွေများရှိရလို့များရေဘူးရသုံးသပ်နိုင်မလဲဥပမာသူကြီးအရင်သုံးသပ်ပြပါလားခင်ဗျဟု
တ်ကဲ့ဒီလိုပါခင်ဗျာဟိုကျွန်တော်တို့တက်တော့ကိုယ်စားလှယ်လို့ပြောတဲ့အခါမှာသူရဲ့အဓိကလုပ်ငန်းတာဝန်3ခုရှိတာပေါ့နော်ဆိုတော့အဓိကကတော့ကျွန်တော်တို့ဥပဒေပြည့်ရေးကိစ္စပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီအစိုးရရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့ကတဲ့ဘယ်လဲဆိုရအောင်ပြန်ပြီးတော့တံပြန်မိခုံးထုတ်တဲ့လုပ်ငန်းတွေပါတယ်နောက်တစ်ခုကကျတော့သူကိုစားပြုတဲ့ဟိုမဲဆန္ဒမင်းမျိုးကိုစားပြုပြီးပြောရဆိုရတဲ့လုပ်ငန်းတွေပါတယ်ပေါ့ဗျာဆိုတော့အဲ့ဒါကြီးနဲ့ပတ်သက်ပြီးတော့ဘယ်လောက်ကျောင်းချောင်းနိုင်တယ်လဲဆိုတဲ့ခါကျတော့ဒီတရက်ကပဲကျွန်တော်သတင်းတစ်ပုဒ်တွေ့ပါတယ်ဆိုတော့အဲ့တော့လွတ်တော်ထဲမှာကျွန်တော်တို့ဟိုမိခုံးတစ်ခါမှမမီးဘူးတဲ့ဟိုခလွတ်တော်ကိုယ်စားလှယ်80လောက်ရှိသေးတယ်ဆိုတဲ့သတင်းမျိုးတွေ့ရတယ်တွေ့ရခါကျတော့လေကိုကျွန်တော်တို့ပြောကြရဖြစ်တာပေါ့နော်ဒါဆိုရင်လွတ်တော်ရဲ့သွားပြီးဗာထိုင်လုပ်နေတယ်ဆိုတော့ဟိုပြဿနာမျိုးရှိပါတယ်ဆိုတော့နောက်ခါကျ blog ကဟိုကျွန်တော်တို့ဟိုစတိုင်နဲ့တောင်းဖက်နေရတယ်ဟောတော့ကျွန်တော်တို့အဲ့ဒီအားလုံးကိုလည်းဒီလိုပဲလာတော့မှဖြစ်နေစီချို့ပေါ့ဆိုတော့ဒါတခုလေနောက်ခါဖြစ်စုပေါ်လာခွင့်ရှိရတယ်ဆိုတော့အဲ့တော့ဒီလိုကဒီခေါင်းဆိုင်ကဒီအကြောင်းကိုပြောရအောင်ရအဲ့မှာစတောက်ကိုလည်းဒီတော့ဆောင်းနိုင်တယ်ဆိုတော့ဆိုတော့ကောင်းတယ်ဒီလိုလူတွေနေရဲစတဲ့ခေါင်းတွေကိုရှိရတာဆိုတော့အဲ့လိုမှပြီးရင်ကကြတော့စိတ်မစားကြရလဲကောင်းတယ်ပေါ့နော်အဲ့တော့ပြည်သူတွေကဒီလွတ်တော်ကိုယ်စားလှယ်တွေရဲ့စွမ်းဆောင်မှုတွေကျင့်နိုင်ရလားဆိုတော့ကြည့်တော့ဒီရာဂိုင်းလုံးတွေက30ရာဂိုင်းလုံး29ရာဂိုင်းလုံးစသဖြင့်ဒီလောက်ပတ်ဝန်းကျင်လောက်ပဲရှိတယ်ဆိုရအနေထားတွေ့ရတယ်အစောဒီကူရပြောရင်တော့ကျွန်တော်တို့ဒီ30ရာဂိုင်းလုံးပတ်ဝန်းကျင်လောက်ပဲသူတို့ရဲ့လုတ်တင်လုတ်ထိုက်တဲ့အလုပ်ကိုလုပ်နိုင်တယ်ဆိုရအနေထားမျိုးဒီစစ်တမ်းမှာတွေ့ရတော့ဒါလည်းမှန်တယ်လို့ပြောရူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကိုအောင်သူကြီးဒီလူလူကယူလိုက်တဲ့ကိုယ်စားလှယ်ကိုကိုအောင်သူကြီးအနေနဲ့ရောဒီပြန်ပြအမှတ်ပေးကြည့်မယ်ဆိုရင်ဟိုဘယ်လောက်လောက်များပေးနိုင်လဲအောင်မဲ့ရနိုင်တယ်လို့ယူဆလား
ဆိုတော့စူးစမ်းတဲ့လွတ်တော်ကိုယ်စားလှယ်ရှိပါတယ်အထူးသဖြင့်ဒီရန်ကုန်တိုင်းလိုပါလို့ဆိုလို့ရှိရင်ဒီရန်ကုန်တိုင်းရဲ့ဆိုးရွားနဲ့ပတ်သက်ပြီးတော့ဟိုပြောင်ပြောင်မြောင်မြောင်မိခွန်ထုတ်တယ်ပြောတယ်ဆိုရယ်ဆိုဒီလိုပုံစံလည်းရှိပါတယ်ဆိုတော့ဒါပေမဲ့ဟိုဘာမှမလုပ်တဲ့လွတ်တော်ကိုယ်စားလှယ်အများကြီးလည်းကျွန်တော်ပြေးရပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီအရေးကြီးတဲ့တိစမျိုးတွေမှာလွတ်တော်မှာကြီးရတဲ့ပုံစံကဒီလိုပြအုပ်စုသဘောသို့မဟုတ်ပါတီသဘောနဲ့ဆုံးဖြတ်နေတဲ့အခါကျတော့ဒီတူဦးချင်းရဲ့စွမ်းရည်ပေါ့နော်ဆိုတော့ဒါမျိုးကိုထက်ထက်မင်းနဲ့ထုတ်မပြနိုင်တဲ့လေဒါလည်းရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခေါင်းငင်းကျေးဇူးပါဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်တော်အခုဒီ3နှစ်လောက်အတွင်းမှာရေဝီရပြန်သုံးတက်မယ်ဆိုလို့ရှိရင်ဒီလူလူကိုယ်စားလှယ်အနေနဲ့ထူးထူးခြားခြားဘာတွေများဆောင်ရွက်နိုင်ရတယ်လို့ဆရာအနေနဲ့သုံးသပ်နိုင်ရမလဲခင်ဗျာ
အဲကိုနော်ဦးကကိုဦးစာရဲ့ကော်လုံးရဲ့မိကုံးဟိုကမိကုံးပေါ့နော်ဒီကျွန်တော်တို့ဦးစာတိောက်ထားပုံကိုကျွန်တော်ပြန်ကြည့်လိုက်တဲ့ခါကျတော့မဲပြီးရွေးချယ်ထားတဲ့ကိစ္စဆိုတဲ့ဥစ္စာကိုကျွန်တော်တို့နားလည်တော့မဲပြီးရွေးချယ်လိုက်တဲ့ခါကျတော့သွတ်တော်အမတ်တွေဆိုတာရှိလာတယ်အဲ့ဒီသွတ်တော်အမတ်တွေကအဲတခါအစိုးရအဖွဲ့ကိုပြန်ပြီးတော့ဖွဲ့စည်းလိုက်တဲ့အခါကျတော့ဒီအစိုးရအဖွဲ့လည်းရှိလာတာပေါ့အခုကျွန်တော်တို့နဲ့အခုလုပ်တဲ့သကဝိုင်းမှာဆိုရင်แต่กูอลูอะกูบะเลตีฝောက်ฉินะตะโบกะชุดต่ออมัดดิตะแตกูเวเจียวฉินดาล่ะ
จอจนเราจนเรา2မျိုးซะล้งโ
หตะแตลุไล่เจอซวยอภเฝดดิบาดิซ้อนส่งยีกูบาเจียวฉินดาล่ะ
โอเคจนเรา2မျိုးซะล้งโหเจียวฉินดาบาอธิกะก็รอดิลุตตอกุเซดิก็นี่ภิยอซูอะเรยောက်ตวาเรอุจุยบายโหดิเบกะอุบีบีเวบายโห2ป้ายซะล้งเวตาวินเนี่ยปะแตบีอธิกะซวยนุซิยินดาบา
แต่โอเคเอ้าสิเนาะเจอตะไบยิงสีโหคุณน่ะรอโหเปียกๆมาบ่เนาะโหเปียกๆเจินเลยคือองค์ษาก็ดีอุชุยไบโหยกตัวได้อสูยดีโหต้ายฉินในคามาคุณน่ะรอสุดตัวอมัดดีโหต้ายฉินในคามาตรุเราอ่ะตะคุกๆเนี่ยต้ายฉินอ่ะเราบาเนี่ยต้ายฉินมาแล้วไอ้นี้ญาติနိုင်ငံเนี่ยต้ายฉินมาล่ะ ရှေ့မှာဆိုရင်ကျွန်တော်တို့သမရဦးသိန်းစင်အစိုးရအဖွဲ့ရှိသွားတယ်အဲ့ဒီကဆက်တော်ရှိသွားတယ်ပြီးတော့နောက်ရှေ့မှာကျွန်တော်တို့ဒီမှာတော့ဆက်အနာရှင်တွေပဲရှိတာပေါ့နော်အိန္ဒိယနိုင်ငံတွေလည်းရှိတယ်ဆိုတော့ကျွန်တော်ကကြားတဲ့ခါကျတော့ရှေ့ကျွန်တော်ကနိုင်ရှင်ပဲနိုင်ရှင်ပဲဆိုတဲ့ခါကျတော့ဘာလို့တခုကဆိုရင်အုတ်ချုပ်ရေးပိုင်းဆိုင်ရာဒါကလွတ်တော်အမတ်တွေကိုပြည်သူလူထုကရွေးကောက်တင်ပြောက်လိုက်တဲ့ခါကျတော့ energy ကနိုင်ရသွားတယ် energy ကအစိုးရဖွဲ့တယ်ဟုတ်ပြီအဲ့ဒီအစိုးရအဖွဲ့ကသူအောင်မြင်တာဘာရှိတယ်လဲဘာမရှိဘူးလဲနောက်မဲပေးရွေးချယ်လိုက်တဲ့ဥစ္စာကမှန်မလားမမှန်ဘူးလားဆိုတဲ့သဘောပေါ့နော်အဲ့တော့နိုင်ငံရေးပိုင်းဆိုင်ရာမှာဆိုရင်အခု loser ဆိုရင်ဒါကြီးတဲ့ကိစ္စတွေပေါ့ကြီးတာဆိုရင်ငြင်းငြင်းကိစ္စပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာတွေပါတယ်အဲ့ဒီမှာဆိုရင်ကျွန်တော်မြင်တာကတော့ဒီနေ့ကိစ္စဆိုရင်လည်းဟိုအားကျိုးမှတက်ပေါ့နော်မဲဆန္ဒရှင်တွေကိုဂရိပေးရတဲ့အတိုင်းကြိုးစားတယ်ဒါပေမဲ့အရာရောက်မှုအပိုင်းမှာကြားတဲ့အခါကျတော့ကျွန်တော်တို့အခုဒီနေ့နေတဲ့အတိုင်းပဲဟိုစိတ်တိုင်းကြားစရာမဖြစ်ဘူးဒီတော့မှဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုလည်းဒီသဘောပဲအဲဒီဥစ္စာကဂရိပေးရတယ်ဒါပေမဲ့ဂရိတိုင်းလည်းလုပ်တယ်ဒါပေမဲ့အခြားသောအခက်အခဲတွေအများကြီးကြုံတယ်အဲဒီဥစ္စာကစကလုံးအားဖြစ်ဆိုရင်ကိုယ့်ရဲ့ဂတိကိုမတီးတာမဟုတ်ဘူးတန်တရီကပေးတဲ့ဂတိကိုမတီးတာမဟုတ်ဂတိတိုင်းကိုကြိုးစားနေတယ်ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်အစ်မပြေတာဒီတော့အစိုးရအဖွဲ့မှဆိုချာအရေးကြီးတဲ့အောင်မြင်မှုတွေခုနကကိုဥစ္စာမေးသွားတဲ့ကွန်လုံးမေးရတဲ့မေးခွန်းကပါတယ်အဓိကကတော့ကျွန်တော်မြင်တာကတော့အရန်ကိုထူးခြားပြီးတော့မှအောင်မြင်မှုကပန့်ရှင်းပြီးတော့မှအာဂရိဂျင်းနဲ့အစိုးရချက်ကိုထူထောင်နိုင်ခဲ့တယ်အဲ့ဒါကျွန်တော်တို့ဒီအနည်း 50-60 သမိုင်းမှာဘယ်လိုမှမရှိတဲ့အစိုးရအဒီအစိုးရကဒီနေ့ဆိုအကုန်လုံးလက်ညှိုးထိုးပြီးတော့ပြောလို့ရတယ်ဒီအစိုးရဖွဲ့ဝင်ဝန်ကြီးတွေအစိုးရနိုင်ငံရေးပို့ဆင်ယူလာတဲ့လူတွေကလုံးဝအာဂရိကျင်းတယ်အဲ့ဒါတွေလုံလိုက်တယ်ပြီးတော့မှစီးပွားရေးတိုးတက်မှုဆိုရင်လည်း 6% မှ 8% ကျန်လုံးဆိုတော့ဒါနိုင်ငံကနေသုံးသပ်ထားတယ်အဒီဟာကဆိုရင်လည်းဒါကိန်းကနန်းသဘောအရပြောမယ်ဆိုရင်ယူဆာကဘယ်လိုမှညင်းလို့လည်းမရဘူးဒါညင်းတဲ့တိုးတက်မှုလုံးထဲမှာပါတယ်ပြီးတော့မှနောက်ဒီရလာတဲ့ဒါဟိုဥစ္စာပေါ့နော်ဘတ်ဂျက်တွေကိုတေချာကောင်းမှုအာဂရိလိုက်စားမှုမရှိဘဲသုံးနိုင်တဲ့အခါကျတော့အဲ့မှာ infrastructure တွေကစိတ်ပြည်သားသားကိုတိုးတက်လာတယ်ဥပမာလမ်းတွေကျွန်တော်ဒီနေရီဝဲသွားမလားသို့မဟုတ်ဒီလမ်းမကြီးကိုဝဲကြည့်မလားအရင်ကတည်းကအဆက်ဆက်နဲ့ဘာမှမတူနိုင်အောင်တော်ကောင်းတဲ့ဟာတွေသူတို့လုပ်နိုင်တယ်နောက်ပြီးတော့ဆက်ဖြစ်ပြီးအရန်ကိုရအောင်သူတို့လုပ်နိုင်တယ်ပြီးတော့မှနိုင်ငံကရင်းနှီးမြှုပ်နှံမှုအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေပြည်တွင်တောင်းလဲမှုတွေလုပ်လာနိုင်တယ်အဆက်တွေလည်းအရန်ပြတ်လာတယ်ဗန်စနစ်တွေလုပ်လာနိုင်တယ်ပြီးတော့မှပြည်တွင်းစီးပွားရေးလုပ်ငန်းတွေလည်းပတ်သက်တဲ့ပြဿနာကြုံနေရတာတွေရှိတယ်နောက်အောက်ခြေလူစုပြဿနာကြုံနေရတာတွေပြဿနာရှိတယ်အဲ့တော့ဒီကဘယ်ကနေအခြေခံလာကြလဲဆိုတဲ့ခါကျတော့အရင်အစိုးရအဆက်ဆက်တုန်းကဆိုရင်လူတွေကိုဟိုပတ်လေဝိုင်းပြီးတော့မှအခြေခံပြီးတော့မှစီးပွားရေးတွေလုပ်တယ်ခေတ်မီတွေနဲ့လုပ်တယ်အချင်းပြက်လက်စားတယ်ဒါနဲ့လေပတ်နေတဲ့လုပ်ငန်းကနေပြီးတော့မှအခုဆိုရင်အဂရိလိုက်စားမှုကင်းတဲ့တင်တာတွေဆိုပြန်ရတယ်စီးပွားရေးဆိုတကယ်ကိုလွတ်လပ်ဖို့လင်းစာနဲ့သိချလုပ်ရတယ်အဲ့ဒီဥစ္စာကိုလုပ်ဖို့ဆိုတဲ့ဒီမှာလက်ရှိခေတ်မီကနေဖြစ်ပြီးရတဲ့တစ်သေးကြီးတွေရောဒီတော့မှနောက်ကျွန်တော်တို့ဌာနဆိုင်ရာတွေအကုန်လုံးအစီအမင်းမဖြစ်သေးဘူးအဲ့ဒီမှာဌာနဆိုင်ရာတွေအမှုကြီးပြဿနာတွေအများကြီးရှိပြီးတော့မှအဲ့ဒါဒီကကြတော့လည်းအခက်အခဲရှိနေတယ်အဒါဒီတော့ကျွန်တော်တွေ့နေရတယ်ဆက်ပြီးတော့မှနောက်ဥပဒေပြည်ကဏ္ဍပေါ့နော်ဒါကတော့အမတ်တွေလည်းပြောတဲ့ကိစ္စလေသူတို့အများကြီးဟိုဖြေလျှော့မှုတွေလုပ်နိုင်တယ်ကောင်းတဲ့ဥပဒေတွေအများကြီးပြဋ္ဌာန်းနိုင်တယ်နမူနာဆိုရင်လည်းဟိုဗါလဲလက်ရှိပြဿနာရှိနေပေမဲ့လည်းဟိုကောင်းမွန်တဲ့လမ်းလွတ်လပ်ဥပဒေဆိုတာတွေလည်းသူတို့ပြဋ္ဌာန်းနိုင်ရတယ်သူတို့အောင်မြင်မှုတွေအများကြီးရနိုင်ရနေတယ်နောက်မဲပေးလိုက်တဲ့အတွက်ကြောင့်ကောင်းကျိုးတွေအများကြီးရနေတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးစီဆိုရင်တော်တခုရှိတာဒီ၃နှစ်တာကာလအတွင်းမှာပေါ့လေဒီဟိုအုပ်ချုပ်ရေးပိုင်းရတယ်ဖြစ်ဖြစ်ဒီလွတ်တော်ပိုင်းမှာလည်းဖြစ်ဖြစ်ပေါ့လေလူတို့ကတင်ပြလိုက်တဲ့ကိုယ်စားလှယ်တွေဟိုလုံးတင်းတလောက်ဟိုဟုတ်လုတ်ဖို့လိုတယ်ဒါပေမဲ့တကယ်လည်းအရေးကြီးတယ်ဒါပေမဲ့မလုံနိုင်ခဲ့ဘူးလို့ပြောနိုင်တဲ့အပိုင်းတွေရောဘာတွေများတွေ့မိလဲဆရာအနေနဲ့
အဲ့ဒီဥစ္စာတွေလည်းအများကြီးရှိတယ်ဥပမာစီးပွားရေးဘိုင်းမှာရောခုနကဥပဒေပြည်ရေးဘိုင်းမှာရောငြိမ်းချမ်းရေးဘိုင်းမှာရောအများကြီးရှိတယ်အဲ့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုတစ်ခါကပြည်သူလူထုရဲ့ဆန္ဒဆိုတဲ့ဥစ္စာကအရင်မြင့်ပါပဲပြည်သူလူထုကဘယ်လိုဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုဆက်အာဏာရှင်စနစ်အောက်မှာနေခဲ့ရတယ်အဲ့ဒီစစ်ဘုတ်ကျိုးဟောင်းနေတာအုပ်ချုပ်တဲ့ခေတ်ကိုလည်း၅နှစ်ကျွန်တော်တို့ကြုံခဲ့ရတယ်ကြုံခဲ့ရတဲ့အခါကျတော့ကျွန်တော်တို့ပြည်သူလူထုကမဲပေးယူလိုက်တဲ့ energy အစိုးရကတက်လာရင်ဒီထက်အများကြီးပြောင်းလဲသွားမှာပဲဆိုပြီးတော့မှပြောလို့ရကြတယ်အဲ့ဒါကဏ္ဍအသီးသီးကိုပဲဥပမာဆိုရင် energy ကတက်လာရင်တော့ငြိမ်းချမ်းရေးရတော့မှာပဲ energy ကတက်လာရင်တော့ဖွဲ့စည်းပုံကိုပြင်နိုင်မှာပဲ energy ကတက်လာရင်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မှာပဲဆိုပြီးတော့မှဟိုပြည်သူတွေကအများကြီးမျှော်လင့်ကြရတယ်ဒါပေမဲ့အဲ့ဒီမျှော်လင့်ချက်တွေဆိုတဲ့ဥစ္စာကဟိုတကယ်လက်တွေ့မှာကြာတော့ energy ဆိုတဲ့ဥစ္စာကလည်းဒီခက်ကြီးကနေပေါက်ဖွာလာတဲ့လူတွေကနေပြီးတော့မှအကောင့်တွေပေါ်လာတာသူတို့မှာအရေးချင်းတွေသူတို့ရဲ့လုံလည်စွာတွေအများကြီးကပ်သက်ရှိတယ်။အဲ့လိုဆိုတဲ့အခါကျတော့မောင်ရည်မှုတွေကလည်းခုနကတော့ပြောသလိုလေပင်အသီးသီးမှာအများကြီးရှိတယ်။အဲ့တော့ဒီလူလူတွေအနေနဲ့ကျင့်တဲ့အာရုံမရှိနိုင်ဘူး။ဒါကတော့မှန်ပါတယ်ခင်ဗျ။
ဟုတ်ကဲ့။ဒီဆရာဦးစီတို့ရော ုအောင်သူငယ်ရောဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုတရားပအဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရောစာရီရောပြဖို့ထားတာတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်ပအဝင်ဆွေးနွေးမဲ့သူတွေကိုအလှည့်ပေးခြင်းပါတယ်ဟိုတူဦးကတော့မြန်မာနိုင်ငံကိုဝင်းနိုင်ဖြစ်ပါတယ်ကိုဝင်းနိုင်သဘောထားလဲလူရင်းတွေ့ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကလေးနာမျိုးနယ်ကဖြစ်ပါတယ်ကျွန်တော်လေးကနာမျိုးနယ်ဆိုရင်ဒါအေရဝတီတိုင်းဒီမြန်မာပြည်မှာဆိုရင်ဆင်းရဲဆုံးသောမျိုးနယ်တစ်ခုတော့ကျွန်တော်ပြောရပါတယ်နာမည်ဆက်တဲ့အရင်ဆက်ခဲ့တဲ့နေရာကျွန်တော်တို့ဆိုရင်ဒါယူမတောင်ချီအောက်ကဖြစ်ပါတယ်ယူမတောင်ချီဆိုတော့ငကုံတော့ဆိုရင်လေးနာလိုလာဟုတ်ပါအမတန်းမဟုတ်ခဲတဲ့အရာအလမတန်းကအသက်အနေကြီးပေါများတဲ့နေရာကူနာမည်ဆက်တဲ့ဆိုတာဂျပန်ရဲ့အပူကြီးနဲ့ဆက်တဲ့ပြည်တာပြည်သူတွေအားလုံးသူတို့တဲ့ကူအများကြီးနေခဲ့ရပါတယ်နောက်တစ်ချက်ကကျွန်တော်တို့ဒီဘွားရဲ့နောက်မှာဆိုရင်ကြီးကြီးကအကျဉ်းနဲ့အိတ်ကထောင်းနေပထမတော့ကဝင်းကြီးတို့ဟောင်းပူပေါင်းပြီးတို့ရိုက်ရွာလူကြီးတွေနဲ့ရိုက်ရွာလူကြီးဆိုတော့ငကောကဒါကျန်းဖို့ခဲ့ဒါဆိုတော့ကဒီအဲဂန်ဒီအစိုးရမှလည်းဒီဝင်းကြီးလုတ်ခဲ့ပြီးပါလားဆိုတော့ကျွန်တော်နှစ်တာကူတော့ပြုတ်သွားပြီးတော့ဒါလူကြီးတွေတိုက်ဝိုင်းပြုတ်ဖြုတ်တော့အော်သူတွေကအနိုင်ကျင့်ပြီးတော့အဲ့ဒီကျင့်ဟာကျွန်တော်ရွာပေါင်းကူးရွာရဲ့တကျစ်ဖြစ်ပါတယ်အဲ့ဒါကိုတို့တိန်းတော့လူကြီးနွားကြီးကျွဲကြီးတော့တောင်းရဲ့နေရအဲ့ဒါကြီးအကုန်ပိတ်ရတယ်ဒါပေမဲ့ခုအစိုးရခင်မှာအဲ့ဒါကြီးရောက်အောင်ပြန်ပြီးထုတ်လိုက်ကြတော့လူကြီးကြီးကြီးအများကြီးဖွင့်ဆိုတိုးတက်ခဲ့ပါတယ်ကျွန်တော်အနေနဲ့တော့အဲ့ဒီအစိုးရကိုလုတ်ခဲ့တဲ့အရာတွေအားလုံးတွေအများကြီးရှင်းနေပါတယ်ပြောလဲပြောရှင်းပါတယ
်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့တိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလက်ရှိအစိုးရတက်လာပြီးခရဲကွာနော်စစ်တပ်အဖွဲ့အစည်းကနော်သူတို့ရဲ့လုံဆောင်ချက်တွေကကျွန်တော်အမြင်ကတော့နော်ဒီအစိုးရအဖွဲ့အစည်းတွေကိုနော်ပြည်သူတို့အယုံကြည်ကင်းမဲ့အောင်လုပ်ခဲ့တာလို့ကျွန်တော်မြင်တယ်ခင်ဗျပြည်သူတို့အယုံကြည်ကင်းမဲ့ရင်မဲအားလည်းမဲသွားမှာဖြစ်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်တိုင်းသားဒေသမှာနော်စစ်ဖြစ်တဲ့နော်တိုက်ခိုက်ရေးတွေလုပ်တယ်အဲ့ဒီအတွက်နော်ကျွန်တော်တို့အခုလက်ရှိအစိုးရအဖွဲ့အစည်းက2020မှာဆိုတော့မင်းကတော့ရော့သွားနိုင်ပါတယ်ခင်ဗျ။ဘာလို့လဲဆိုတော့85ရာခိုင်နှုန်းကအခုမဲအနိုင်က55ရာခိုင်တော့အကျော်လား။အဲ့ဒါမဲအနိုင်ကအဲ့လိုကျွန်တော်တို့ကမသိရဘူးခင်ဗျ။အဲ့ဒါကြောင့်မို့တော့55ရာခိုင်နှုန်းဆိုတော့နိုင်လို့ရတယ်လို့နော်။85ရာခိုင်တော့နိုင်လို့တော့သိမ့်မတွေ့တော့ဘူးခင်ဗ
ျ။ဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးတာကျေးဇူးပါနောက်တူကတော့မြန်မာနိုင်ငံကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလည်းပြောတာအမှန်ပါပဲခင်ဗျာဟိုဝိုင်းမှာတော့ဟလာဖယ်လီပုံက40ခွာတခါ84တခါ2800တခါပြင်မှုတော့လည်းအမေဒီယာကျိုးပါမှာခင်ဗျာဒီစက်ခိုင်ရင်းနဲ့ဒီစစ်တက်ကမဆက်ရကန်တော့ငွေမောက်ဆက်နေတယ်အခုစက်ခိုင်ရဲ့တင်တယ်ကတိုင်းရဲ့ပြည်နယ်တွေကတိုင်းရဲ့ပြည်နယ်တွေကိုဟိုအမဟိုဝင်းကြီးတွေရွေးကုပ်တက်တယ်ဆိုတော့လကားတင်တာမဟုတ်ဘူးသူတို့တင်တာတိုင်းဟိုတိုင်းသားနေရာတွေမှာသူတို့တိုင်းကရဲ့စီရင်လို့ရတယ်ဆိုသူတိုင်းသားတွေအသာရိုးချတယ်ခင်ဗျာဟိုကြည့်ခင်ဗျာအဝေးမကြည့်နဲ့ဟိုဟိုရှမ်းပြည်တောင်ပိုင်းမိုင်းဖြတ်ရဲ့မြို့နယ်အပတ်တဲ့ဝင်းကြီးကြည့်လေဟိုအဲ့လွတ်တော်မှာတက်တက်တယောက်သူလည်းဥက္ကုံမျိုးဟိုတက်ဖို့တော့သူလည်းပါလာပဲလေဟုတ်ကဲ့အဲ့ကောပုံကွာရှာလည်းမဟုတ်ပါဘူး။တိုင်းလာလည်းမဟုတ်ပါဘူး။သူကဗမာလူလို့ဖြစ်ပါခင်ဗျာ။တော့ဒီဟိုတရားခံပြီးတွေဟာလားမမိဘူး။အောင်းဝင်းခိုင်တော့ဟာလားဟိုအခုဟိုသူကစူးလို့ဟာလားသူတရားခံပြီးတွေဟာဒီပြည်တော်မှာနေပြောင်းနေကြတယ်ခင်ဗျာ။တော့ပြီးရဆိုလည်း NLD ပဲရှိတာပဲ။တော့အဓိကတော့တိုင်းလာနေနေတွေတိုင်းလာတွေကိုဦးစားပေးရမယ်။အဲ့ဒါလေးပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကုသမောဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ဟိုစာရီလေးတချို့ရှိနေရောဒီထဲကအရင်ဆုံးစာစာကိုဖော်ပြချင်ပါတယ်ကျွန်တော်တို့အမေရိကန်ပြည်သူကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
လူတူတို့ဖွဲ့ရဲ့တပ်အိုးအိမ်စီစဉ်ဘဝလုံခြုံမှုနဲ့အခွင့်အာဏာတွေမဆုံးရှုံးစေရတဲ့ရွေချက်ရှိရှိရေးဆွဲထောက်ခံထားတဲ့2008နာဂက်စာအုပ်စိမ်းနဲ့အဲ့ဒီစာအုပ်ကိုကာကွယ်ဖို့ပြည်သူကိုကိုစားမပြုတဲ့တမတ်သားတွေပြန်ဒူထိုင်ထလုံနေတဲ့ဂျားကနေခြေဥပင်စီရေးဥရီချမ်းကိုအတီးပြုတ်အောင်ဆောင်းဆောင်နိုင်တာတွေပုံမှန်၅ညနဲ့အစည်းပုံမှန်တွေကိုဖျက်သိမ်းတာတွေအကျင့်ပြတ်ချစားမှုဥပဒေတွေအပါအဝင်ပြင်ဆင်နိုင်သလောက်ပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်ဒီလိုအခက်အခဲတွေဂျားကကြိုးပမ်းနိုင်ခဲ့ကြတဲ့အတွက်ပြည်သူတွေရဲ့လိုအပ်ချက်ကိုအစွမ်းကုန်မဟုတ်သည့်အတိုင်းအတိုင်းတာတစ်ခုထိဆွမ်းဆောင်နိုင်ကြတယ်လို့ယူဆမိပါတယ် ဆိုရရဲ့ဘတ်ဂျက်ရာသုံးစရင်းကိုထိန်းချုပ်ပေးနိုင်ခဲ့ကြသလိုရည်ရွယ်ချက်ရှိရှိအုပ်ချုပ်ရေးရန်နေရာပြိုရိုင်းလဲအောင်ဖန်တီးနေသူတွေရဲ့ရန်ကကာကွယ်နိုင်အောင်ဆိုရနဲ့ပူးပေါင်းဆောင်ရွက်နိုင်ခဲ့တယ်လို့ယူဆမိပါတယ်။နိုင်ငံရေးမှာလည်းလူမျိုးရေးဘာသာရေးအတွင်ဆောင်ပဋိပက္ခတွေကြားစီးမျောမသွားအောင်ပြည်သူတွေကိုဆိုရလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းထိန်းသိမ်းနိုင်ခဲ့ကြတဲ့အတွက်နိုင်ငံရေးချက်တဲတွေကြီးကြီးမားမားမတွေ့ကြုံခဲ့ရဘူးလို့ယူဆမိပါတယ်။ဒါပြန်သဘာဝဘေးအန္တရာယ်တွေ့ကြုံနေရသူတွေရဲ့ရေးကိုလည်းအချိန်တို့အတွင်းထိရောက်တဲ့အခူကြီးတွေပေးနိုင်ခဲ့ကြတယ်လို့ယူဆမိပါတယ်။ဒါပေမဲ့လက်ရှိအခက်အခဲမျိုးစုံရင်ဆိုင်ကြုံတွေ့နေရတဲ့ဆစ်ဆောင်ဒုက္ခသည်တွေရဲ့အရေးနဲ့တေဆုံးတန်ရာရရှိသွားသူတွေရဲ့အရေးကူညီဖြည့်ရှင်းမှုပိုင်းတွေမှာအားနည်းချက်တွေရှိသလိုရတားတွေကိုစစ်ပွဲရဲ့တားကောင်တွေဘဝကနေကာကွယ်ပေးနိုင်မဲ့ဥပဒေပြူရေးပိုင်းတွေမှာလွန်စွာအားနည်းချက်တွေရှိနေတယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်တော်သူကမောင်တနားရဲ့ပေးစာပါဆိုတော့သူ့ထဲမှာတော့ဒီပြီးခဲ့တဲ့3နှစ်တာကာလအတွင်းမှာအောင်မြင်မှုတွေရောစိန်ခေါ်မှုတွေရှိနေတာတချို့ပါသူကဟိုထိတွေ့ပြီးတော့ထောက်ပြသွားတာပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပြည်နယ်ဆွေးနွေးမယ့်ပုံစံတွေကိုပြန်ပြီးတော့ဆွေးနွေးစီချင်တာရှိပါတယ်ဟိုတခြားမဟုတ်ပါဘူးအခုဆက်စွာဆရာဦးစီသူအောင်မြင်ရတော့ဥပဒေပြည်ရေးဘိုင်းနေမှာစိုးရဘိုင်းနေမှာတက်နေမြလောက်ခဲ့တဲ့အောင်မြင်မှုတချို့ရှိရယ်စိန်ခေါ်မှုတွေရှိရယ်ဆိုတော့လည်းပြသွားပါတယ်ဟိုဒါပေမဲ့ဟိုပေါ့လေဟိုကိုတော်တော်ရှင်းနေတဲ့မှာလည်းထောက်ပြသွားတာဟာတကယ်စိန်ခေါ်မှုတွေကြီးကြီးလေးလေးဟုတ်ကြည့်မမမမိုင်းမစိဟိုရင်ဆိုင်နေရတဲ့ကိစ္စမျိုးတွေဥမာအတိကဖွဲ့စည်းပုံပြင်ရေးကိစ္စလိုမျိုးပြည်တွင်းညဉ့်ရေးကိစ္စလိုမျိုးကိစ္စတွေမှာထင်သာမြင်သာရလဒ်တွေမတွေ့ရသေးတဲ့ပေါ့အားမလို့အားမရရလဲတော်တော်များများရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဟိုစိန်ခေါ်မှုတွေရှိနေတယ်ဆိုတော့ဟိုလူကဟိုမြင်လို့မရတဲ့ကိစ္စပါဒါပေမဲ့ဒီလူတို့ကဒီလိုအာကိုရီကြီးနဲ့ရွေးထားတဲ့ကိုယ်စားလေးဒီကိုယ်စားလေးရဲ့တရားမြင်မှာတစ်ဆင့်ဆော့ဆော့လို့ပေါ့လေဟိုအစိုးရဘက်မှာရောက်သွားပြီးတော့အစ်တို့လုံနေရတဲ့လူတွေလည်းရှိတာပေါ့ဆိုတော့ဒီလူတွေအနေနဲ့မျောလင့်ထားတာမလုံနိုင်တာရောအတိကဘလို့အဟန်တားတွေရှိနေလို့လဲဟိုအတိကဘလို့စင်ကုန်မှုတွေရှိနေလို့လဲကိုအောင်သူငယ်အရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့အများကြီးကတော့ပြောမယ်ဆိုလို့ရှိရင်ညာဒီ2008ဖွဲ့စည်းပုံရောက်ဆိုတဲ့ဟိုစင်ကြီးရိုးပြီးကြတယ်တခုခုဆိုရင်ဒါဖွဲ့စည်းပုံရောက်အဟန်တားပြရတယ်ပေါ့ဗျာဆိုတော့ဒါနဲ့ကျွန်တော်မြင်တာကဒီဖွဲ့စည်းပုံမပြင်းမဲနဲ့လေကျွန်တော်တို့လုံနိုင်တဲ့အခြေအနေတွေအများကြီးရှိရကြအထူးသဖြင့်ဒီစစ်တပ်ကခန့်အပ်ထားတဲ့ဆိုတဲ့ဝန်ကြီးအားကာကွယ်ရေးပြည်ရေးကျွန်တော်တို့နေဆက်ရေးရပဲရှိပါတယ်အဲ့တော့စီးပွားရေးလုပ်ငန်းတွေဆိုလို့ရှိရင်ဒါအစိုးရကသူ့ဘာသာသူလွတ်လွတ်လပ်လပ်လုံနိုင်တဲ့အနေအထားတွေရှိပါတယ်ဆိုတော့ကျွန်တော်မြင်တော့အဓိကအခက်ခဲရတော့ဒီအစိုးရကြီးမှာဗိုလ်ချုပ်ကံကြီးတိတ်ညားတဲ့ပြဿနာလို့ဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားအောက်မှာတချို့ဝန်ကြီးဌာနတွေပြည်နယ်နဲ့တိုင်းတွေဒီမလှုပ်တာမကင်တာဒီလိုအနေအထားတွေလည်းရှိနေလို့ကျွန်တော်မြင်ရတယ်။ဆိုတော့နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဖြတ်တော်ပိုင်းအဲဒီကဏ္ဍမှာပြောမဆိုရင်လည်းပေါ့နော်။ဆိုတော့ကျွန်တော်တို့ဒီဖြတ်တော်ဥပဒေကိုပြတ်ထားလိုက်ကြရ။ဆိုလိုတာကအရင်တော့ပြည်နယ်နဲ့တိုင်းတွေကလွတ်လွတ်လပ်လပ်သဘောရှိပါတယ်။ပြည်နယ်နဲ့တိုင်းဖြတ်တော်တွေကလေ။ဆိုတော့ကျွန်တော်တို့ဖက်ဒရယ်နိုင်ငံတစ်ခုကြောင်းမယ်ဆိုလို့ရှိရင်လည်းပြည်နယ်တိုင်းဖြတ်တော်တွေကစုပါတာပြီးသူ့ရဲ့လက်တီချက်နဲ့သူရှိရမယ်ပေါ့။ဒါပေမဲ့လက်ရှိသက်တမ်းစာလာပါရဲ့ဒီပြည်နယ်နဲ့တိုင်းတွေအားလုံးကလည်းကျွန်တော်တို့ပြည်တော်စုထွက်တော်နဲ့အမျိုးတော်တယ်ဆိုတဲ့ပုံစံမျိုးပြန်သိမ်းချုပ်ပြီးတော့ဟိုချုပ်တဲ့သဘောတွေတွေ့လာတယ်။ဆိုတော့အဲ့ဒါကလည်းကျွန်တော်တို့ဒါစိုးရိမ်ကြရရှိတာပေါ့ဗျာ။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အခုအနေထားမှာကျွန်တော်တို့တစ်ဖက်ကခုနပြောတဲ့အောင်မြင်မှုတွေရှိရတယ်ဆိုလက်ခံပါတယ်။ဆိုတော့ဒါပေမဲ့ပြဿနာကတချို့ဒေသတွေမှာပြည်တွင်းစစ်တပ်ကျွန်တော်တို့ပို့ပြီးတော့ပြင်းထန်လာတယ်အထူးသဖြင့်ရခိုင်ဒေသနောက်တစ်ခါရှမ်းမြောက်ပိုင်းဒေသကျွန်တော်မျိုးရတော့ကျွန်တော်ထင်တယ်အဓိကကျွန်တော်တို့စိတ်ခေါ်မှုဖြစ်တယ်လို့ထင်တယ်နောက်တစ်ခုကတော့ရူဟင်ယာပြဿနာပါဆိုတော့အဲ့ဒါကလည်းကျွန်တော်ထင်တယ်ဒီအစိုးရနေမဟုတ်ဘူးနောက်အစိုးရ12ဆက်တိတိုင်အောင်နိုင်ငံတကာစီအာတွေနဲ့ဒါတွေကလည်းအကြီးအကျယ်ရုံးကအောင်ရအောင်ပဲပြဿနာတွေလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးစီသူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့အခုအဓိကစိတ်ခေါ်မှုတွေဟိုကဘာညာအဓိကရှိနေတယ်နောက်တစ်ခုကလည်းအဲ့လိုပေါ့လေဆောစောကောင်းသူငင်းနဲ့ထောက်ပြတာရှိပါတယ်ဟိုဖွဲ့စည်းပုံကြောင့်အကန့်အသတ်တွေရှိရဆိုရင်လည်းတချို့ကိစ္စတွေမှာလုံနိုင်ကိုင်းနိုင်တာတွေရှိတယ်ဟိုမလုံနိုင်တဲ့ဟိုဒါပေမဲ့အဲ့ဒါတွေကိုမလုံတာဆိုတော့အမြင်မျိုးတွေလည်းရှိနေပါတယ်ဆရာဦးစီသူဆွေးနွေးပြပါခင်ဗျာ
ဟဲ့ကိုလည်းတော့ကိုအောင်သူငင်းပြောတဲ့စီမှာဟိုအချက်တော်တော်များများကျွန်တော်ထောက်ခံပါတယ်အဲနောက်တစ်ခုကဟိုကျွန်တော်ပုံမဲ့လေးလေးပြောရမယ်ဆိုရင်အဲဒီကိုလည်းတော့လို့ပေါ့နော်အဲဒီလူလူရဲ့လက်ဆလာရှင်တွေတိုင်းပြည်ရလိုအပ်ချက်တွေကိုမဖြစ်စီပေးနိုင်တဲ့စီမှာဟိုအရေးအသွေးပိုင်းဆိုင်ရာပေါ့အခုလောကျယ်အစိုးရဖွဲ့တွေရောက်နေတဲ့လူတွေကိုတော့တွတ်တော်အမတ်တွေရဲ့အဲအရေးအသွေးပိုင်းဆိုင်ရာဒီမှာအားနည်းချက်တွေရှိတယ်လို့လည်းကျွန်တော်တို့ကမြင်တယ်အဲ့ဒီမှာဒီရွေးချယ်တာတို့ဘာလို့ဒီလိုဝေဖန်တာတွေလည်းရှိတာပေါ့နော်အဲ့တော့ကျွန်တော်ကနားလည်တာကတော့ဟုတ်တယ်ဒီအရေးအသွေးပိုင်းဆိုင်ရာမှာလည်းအားနည်းချက်ရှိနေတယ် နောက်တချို့ဟာကြတော့ကျွန်တော်တို့ကဘယ်လိုပြန်တွေးသလဲဆိုတဲ့ခါကျတော့ဒီလူတွေအကုန်လုံးကကိုရတော့လို့ဆိုးဝါးပျက်စီးနေတဲ့ပညာရေးအောက်ကနေပေါက်ဖွာလာတဲ့ခါကျတော့ကျွန်တော်တို့မျော်တင်သလောက်ဒါဖြစ်မလာဘူးအဲ့ဒါတွေလည်းရှိတယ်တခုကပြဿနာတွေစင်ကုန်မှုတွေဥပမာငင်းငယ်ကြီးသိစားကိုကျွန်တော်တို့ပြောမှလားအဲပြီးရင်တော့ကိုရတော့ကိုကပြောသွားတဲ့အဲမွတ်စလင်တွေရထိုင်ပြည်နယ်ကမွတ်စလင်တွေသိစားကိုပြောမှလားအဲပြဿနာတွေပြောတိုင်းပြောတိုင်းမှာကျွန်တော်တို့ကဘာဟုဟာထက်စဉ်းစားဖို့လိုတယ်လဲဆိုတဲ့အခါကျတော့ဒီဟာကအစိုးရရဲ့တိုင်တွယ်မှုအားနည်းချက်ကြောင့်ဖြစ်တော်ရဲ့တိုင်တွယ်မှုအားနည်းချက်ကြောင့်ဖြစ်နေတာလားဒါမှမဟုတ်ရင်လောလောဆယ်မှာတော့ဟိုနိုင်ငံတကာကလည်းဒါသိမြင်ထားတယ်အစိုးရနေရလို့ဖြစ်နေတယ်တပ်မတော်ဆိုတာလည်းရှိနေတယ်တပ်မတော်ကသူဆိုင်တဲ့အပိုင်းတွေမှာလည်းတော်တော်လေးကိုသက်ဆိုင်ပြီးတော့မှပါဝင်နေတာလည်းရှိတယ်ဥပမာငင်းငယ်ကြီးကိစ္စတို့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းတို့ကိစ္စတွေမှာလည်းသက်ဆိုင်နေဆိုတော့တပ်မတော်ဘက်ကအားနည်းချက်တွေများရှိနေမလားဒါလည်းကျွန်တော်တို့ဖြတ်ကျော်ဖို့လိုတယ်အဲ့တော့တချို့ကိစ္စတွေမှာဆိုရင်ဟိုပို့ရင်းပြောအရင်အစိုးရဘက်ကကိုလုတ်ချင်တိုင်းလုံးလို့မရတဲ့ဖြည့်ရှင်းချင်တိုင်းဖြည့်ရှင်းလို့မရတဲ့တပ်မတော်ရဲ့ပြဿနာတွေကလည်းတော်တော်များတည်ရှိနေတယ်အဲ့တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တော့ဒီပြဿနာတွေရဲ့ဒါအရင်းခံကအစိုးရကအားနည်းလို့ပါကြဆိုပြီးတော့မှအဲ့လိုသွားပြီးတော့အပြစ်ပုံချလို့လည်းမရဘူးအဲ့ဒါလို့တော့ခွဲခြားပြီးတော့မှကျွန်တော်တို့ကြည့်ဖို့တော့လိုမယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးစုဆောင်မြင့်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပြဖို့ထားရည်လည်းကျန်နေပါသေးတယ်ဟိုအတင်းတင်းလို့ပေါ်ပြချင်ပါတယ်စာတစ်စောင်ကတော့မိတ်တီလာမျိုးဟာဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်တို့နိုင်ငံဟာကမ္ဘာမှာဆံမတူတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အုပ်ချုပ်နေရပါတယ်။စစ်အာဏာရှင်ကသူ့ရဲ့အာဏာကိုကမ္ဘာတည်တည်၍ရှင်သန်နေအောင်ရေးဆွဲပေးထားခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပါ။အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာရပ်တွေမှာစစ်သားအနွယ်တွေကိုမြုပ်နှံထားပြီးစုပိုင်ခွင့်တွေပေးထားပါတယ်။နိုင်ငံရေးမှာလည်းစစ်တပ်ကဦးဆောင်မှုတာဝန်ပေးထားခဲ့တယ်။စစ်အာဏာကြောထောက်နောက်ခံပြုပါတီကိုလည်းထူထောင်ပေးအပ်ထားခဲ့တယ်။ဒါတွေဟာစစ်အာဏာတည်မြဲရေးအခင်အကျင်းတွေပါ။ဒါပေမဲ့ပြည်သူတွေရဲ့အားနဲ့စစ်အာဏာရှင်တွေဖြုတ်ချခံလိုက်ရတဲ့အတွက်သူတို့ရဲ့မဟာဗျူဟာစီမံကိန်းကြီးပြတ်သွားရပြီးဒီမိုကရေစီပါတီ NLD အရွေးခံရတဲ့အစိုးရဖွဲ့စည်းနိုင်ခဲ့တဲ့အခြေအနေကိုရောက်သွားပါတယ်။သို့တော်လည်းသူတို့ရဲ့မဟာဗျူဟာဖွဲ့စည်းပုံကိုမပြင်နိုင်လို့အယက်သားအစိုးရနဲ့စစ်အစိုးရလို့ခေါ်ဆိုရမယ်။ကမ္ဘာမှာမရှိတဲ့အစိုးရနှစ်ဖွဲ့အုပ်ချုပ်တဲ့နိုင်ငံဖြစ်လာရပါတော့တယ်။လူလူကမဲပေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားရမယ်လွှတ်တော်အစဉ်အဆက်မှာလူလူကရွေးချယ်ပေးထားတဲ့ကိုယ်စားလှယ်မဟုတ်တဲ့ဖွဲ့စည်းပုံရဲ့အာဏာအရသတ်မှတ်ထားတဲ့စစ်တပ်ကိုယ်စားလှယ်တွေကြောင့်လူလူဆန္ဒနဲ့အညီဆုံးဖြတ်လုပ်ကင်ရရင်မှသူတို့သဘောမတူရင်အတီးပြုတ်လုပ်ကင်ဖို့အခက်အခဲတွေတွေ့ခဲ့ရပါတယ်။နိုင်ငံတော်အာဏာအစဉ်အဆက်မှာလည်းစစ်ကိုယ်စားလှယ်တွေလူယုံတော်တွေကြောင့်ဥပဒေနဲ့အညီအယက်သားအစိုးရအရွေးချယ်ခံကိုယ်စားလှယ်တွေလုပ်ကင်ရမှာအခက်အခဲတွေတွေ့ရအပိတ်အဆို့ခံရတာတွေရှိခဲ့ပါတယ်။ဒီလိုစင်ခေါ်မှုတွေအမွေဆိုးတွေကလည်းများလာတယ်ဆိုတော့ပြည်သူကိုယ်စားလှယ်တွေပြည်သူဆန္ဒကိုအပြည့်အဝမဖြည့်နိုင်တဲ့အခြေအနေရောက်ပြီးတော်ဝန်ကျေပြွမှုရော့နယ်လာရပါတော့တယ်။အရွေးချက်ခံကိုယ်စားလှယ်တချို့ရဲ့လုပ်ရည်ကရင်ညံ့နာတွေရှိလို့လဲတော်ဝန်မကျေမှုတွေဖြစ်လာရပါတယ်။အယက်သားအစိုးရကိုအပြစ်တင်ဝေဖန်စရာတွေဖြစ်လာရပါတယ်လို့ဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတ္တလာမျိုးဦးစိန်မောင်ရဲ့စာပါ။နောက်ထပ်ကျွန်တော်တို့ Facebook မှာချက်တချို့လည်းရှိပါသေးတယ်။မရေးတန်တာကြောင့်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။ဒီဦးစိန်ဟာဆိုတဲ့ Facebook account ပိုင်ရှင်ကကျွန်တော်တို့ပြည်သူတွေညှော်မှန်းချက်က88ထဲကအာဏာရှင်စနစ်အမြင့်မတွေ့ရေးပါအခုဒီလေဒီရီမန်းချက်မပြတ်ပါဘူးတဲ့2020မှာလဲဒီမျှော်မှန်းချက်ပါပဲအာဏာရှင်စနစ်ကိုတွန်းလှန်နေတာအခုထိ NLD ပဲကောင်းပါတယ်ဒါကြောင့်လူကိုမကြည့်ပါဘူးလူကိုကြည့်ရင်လှုပ်ရှားနဲ့တိုးမှကြောက်ရပါတယ်အာဏာရှင်စနစ်ကိုဖယ်ပြီးတော့ဒီမိုကရေစီစနစ်တို့စစ်စစ်မှန်မှန်ဥဆောင်ပေးနိုင်တာ NLD ဒါလင်ဖြစ်လို့ NLD ကိုပဲမဲပေးနေဦးမှာပါအာဏာရှင်အခြေခံနဲ့ခြေဥ့ပြင်ဆင်နိုင်ရေးအတွက် NLD ဒါအင်အားပါမပြင်းနိုင်မချင်း NLD ကိုပဲအားကိုးရပါဆိုပြီးတော့ဥကျင်ကရေးထားပါတယ် Gypsy ဆိုတဲ့ဒီ Facebook account ပိုင်ရှင်ရေးထားတာကတော့ဒီအုတ်ချုပ်ရေးဥတွေပြူရေးနိုင်ငံရေးစသဖြင့်အရေးရာတော်တော်များများမှာထင်သလောက်အခေးမြောက်ခဲ့တာအမှန်ပါပဲတဲ့ဒါမဲ့လည်းအခုအစိုးရရဲ့အရွှေ့နဲ့လားရာတွေဟာဒီမိုကရေစီဆန်တဲ့အတွက်ကြောင့်လည်း2020မှာလက်ရှိအစိုးရကိုပဲအားပေးထောက်ခံချင်ပါတယ်တမရကိုပါဒီမိုကရေစီဆန်တဲ့အညီဖြစ်လာစေရတဲ့အရှင်တစိုက်တွန်းအားပေးနေတဲ့အစိုးရမှလို့လဲပို့ချစ်ပြီးတော့ပို့လေးစားရပါတယ်။27ရာစုပင်လုံညီလာခံရှေ့ရည်ဒီပင်လျင်ယခုအစိုးရဘက်မှအများကြီးဖြစ်တည်နေတာကလည်းဆက်လက်ပြီးတော့ထောက်ခံစရာအကြောင်းအချက်လက်တွေရဲ့ပဒနာကြတဲ့အချက်တခုဖြစ်နေပါတယ်ဆိုတော့ရေးထားပါတယ်ရှင့်။ချီမောင်ဆိုတဲ့ Facebook account ပိုင်ရှင်ကတော့အာနာရှင်စနစ်ကနေပြီးတော့ရုံးထွက်ခြင်းလို့အစီအစိုးရရေးဆွဲထားတဲ့2008ခြေဥ့ကိုပြင်ဆင်နေတာပါ။ဒါမဲ့လည်းပြင်မရအောင်ရေးဆွဲထားတယ်ဆိုတော့အစိမ့်တဲ့ကြနေချင်း NLD ကခြေဥ့ကိုမဖြစ်မနေပြင်မယ်ဆိုတော့ဝမ်းသာအားရအကူတကြီးနဲ့တနိုင်ငံလုံးမဲပုံပေးခဲ့တာပါ။အခုလည်း2020အတွက်ခြေဥ့ပြင်ဖို့ပြင်ပြီးစူးစမ်းမယ်ဆိုပြီးတော့မဲတောင်းပြန်ပြီ။ ရောရမှလားလို့ပဲမေးချင်ပါတော့တယ်ခင်ဗျာတဲ့
ဟုတ်ကဲ့ဒါတော့ Facebook ကသွားတာရှင်တချို့ရဲ့ပေးစာတွေပါနောက်ထပ်အတန်အနေနဲ့စာရေးပေးပို့ထားတာတွေကိုတော့အချိန်ကတ်သတ်ကြောင့်မပေါ်ပြနိုင်တာကိုနားလည်လိမ့်မယ်လို့ထင်ပါတယ်အခုကျွန်တော်တို့အချိန်1မိနစ်ခွဲလောက်ကြံနေရဆိုတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ကိုချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီချင်တာကတော့ဒီလက်ရှိစိုးရွားနဲ့လွတ်တော်တည်တံ့မှာမလုံနိုင်ငယ်တာတွေကိုလုံနိုင်မှုဆိုရင်ဒီနောက်လာမယ့်ရွေးကောက်ပွဲမှာဆွမ်းဆောင်ရရှိတဲ့ကိုယ်စားလှယ်လို့မလားဒါမှမဟုတ်နိုင်ငံရေးပါတီရဲ့ဒီမူဝါဒတွေမဟာဗျူဟာတွေအထူးကပြောင်းဖို့လို့မလားကိုအောင်သူကြီးအရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့လေကျွန်တော်ရဲ့နိုင်ငံကြီးကအခုချိန်ကြီး personalized politics ပေါ့နော်လူပုဂ္ဂိုလ်ပေါ်အခြေပြုတဲ့နိုင်ငံကြီးကဖြစ်နေတော့ညအဲ့တော့ဒီကောက်ပွဲနီးလာရင်ဘူကျော်ဆန်းပုံထောင်းမယ်ကျွန်တော်ဆန်းစုကြည်ပုံထောင်းမယ်ဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်သူကလည်းနေပြီးကြအောင်ပါဆိုတော့တစ်ဖက်ကလည်းတိုင်းရင်းသားတွေကလည်းဘာဖြစ်လာလဲဆိုတဲ့အခါကျတော့ကဲသူတိုင်းရင်းသားချင်းချင်းနေပြီးကြဆိုတော့ဒီ identity politics ပေါ့ဗျာဆိုတော့ဒါနဲ့လည်းတွားနေတယ်တွားနေတဲ့အခါကျတော့ကျွန်တော်တို့ဒီဘာကောမလဲဒီကြက်သေးသေးကရုံးထွက်နိုင်မှုတော့ကျွန်တော်ထင်တယ်ဒီ2020ရွေးကောက်ပွဲမှာလည်းဒီအချိန်လေးကတိတ်ကြောင်းမှာမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်လဲမိနစ်ဝက်လောက်တော့ချိန်ရပါသေးတယ်ဆရာအချိန်ကြောင်းလေးဆွနေပြပါဟု
တ်အဓိကကတော့ကျွန်တော်တို့ဒီမှာပုံကတော့ပြောသလိုပဲကျွန်တော်တို့ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကဒီမိုကရေစီဖက်ဒရယ်ပြည်တော်သူဖြစ်ဖို့သွားနေတဲ့ပန့်ရှင်းတဲ့အစိုးရတကယ်ကိုဟိုစမတ်ကြတဲ့အစိုးရဖြစ်ပေါ်တော့နေလက်တွေ့လက်တာမြင်နေရတယ်အဲ့တော့တခြားအစားထိုးဖို့တော့ကျွန်တော်တို့မမြင်နိုင်ဘူးအဲ့တော့ဒီဟာကိုပဲကျွန်တော်တို့ဆက်ပြီးတော့ဟိုအားပေးဖို့လိုတယ်နောက်ဒုတိယတစ်ခုကတော့တိုင်းရာတွေနဲ့ပတ်သက်ရင်တော့ဒါ energy အစိုးရအနေနဲ့သူတို့ပြည်ပြည်ချာစဉ်းစားသုံးသပ်ပြီးတော့မှအကောင်းဆုံးဖြစ်အောင်ဟိုလုပ်သွားဖို့တော့လိုမယ်လို့ထင်ပါတယ်ဒီလောက်ပါပဲ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဆရာဦးစီသူအောင်မြင့်ဦးအောင်စင်းကြီးကိုယ်နဲ့ပါဝင်ဆွေးနွေးရတဲ့ဆရာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ